ရင်းကြအရေးကိစ္စမှာကုလသမဂ္ဂလုံခြုံရေးကောင်စီကနေနှုတ်ဆက်နေတဲ့အတွက်အခြေအနေတွေကပိုပြီးတော့ဆိုးဝါးလာစေတယ်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်ကဗုဒ္ဓဘုရင်မှာပြောကြားလိုက်ပါတယ်။ရင်းကြတွေကိုအကာအကွယ်ပေးဖို့နဲ့ငြင်းချမှုကိုချင်းချောင်နေတဲ့အခြေအနေကိုကင်တွယ်ဖို့အတွက်လုံခြုံရေးကောင်စီအနေနဲ့တညီတညွတ်ချက်ပြပြတတ်တာအရေးယူလှုပ်ဆောင်ဖို့လဲဘင်္ဂလားဒေ့ရှ်တမတ်ကြီးကတိုက်တွန်းပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုရင်းကြဒုက္ခတွေထွက်ပြေးခေါ်လုံတာအခုဆို6နှစ်လောက်ရှိနေပြီဖြစ်ပေမဲ့ဒီပြဿနာကိုအသေးချာမြင်နေရတဲ့လုံခြုံရေးကောင်စီကထိရောက်တဲ့အရေးယူဆောင်ရွက်မှုဘာမှမလုပ်တဲ့ပြင်နှုတ်ဆက်နေတယ်လို့မြို့ရကုလသမဂ္ဂရုံးချုပ်မှာဗုဒ္ဓဖူးနေကကျင်းပတဲ့လုံခြုံရေးကောင်စီရဲ့ရည်ရွယ်ချက်ငင်းချင်းအတွက်ယုံကြည်မှုတည်ဆောက်ရေးဆိုင်ရာအခြေတင်ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးမိုဟာမက်အဗ်ဒူမူဟစ်ကပြောကြားခဲ့တာဖြစ်ပါလေ။လူမှုအတိုင်းအဝိုင်းတွေကယုံကြည်မှုတည်ဆောက်အောင်ငင်းချင်းရေးထိန်းသူတွေကအရေးပါတဲ့အခန်းကဏ္ဍမှာရှိနေတာကိုထောက်ပြပြီးတော့ငင်းငယ်လုပ်ငန်းတွေအတွက်ငင်းငယ်ကြည့်စားမှုလုတ်ပိုင်ခွင့်အခိုင်အမာလှုပ်ဆောင်ပေးဖို့လဲကုလအမြဲတမ်းကိုယ်စားလှယ်မူဟစ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတပ်သားတော်ခုံနေတာဖြစ်ပြီးတော့မကြာသေးခင်ကလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစင်နာရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီပို့ပေးဖို့နိုင်ငံတကာအတိုင်းအဝန်းကိုပန်ကြားခဲ့တာလည်းဖြစ်ပါတယ်။